မြန်မာနိုင်ငံရဲ့ခိုင်မြောက်ပိုင်းကလူမျိုးရေးပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးပြီးတော့ခိုလုံကြတဲ့ရိုဟင်ညာတွေကိုကူညီဖို့ကမ္ဘာ့ဘဏ်ကဒေါ်လာ165သန်းပေးဖို့သဘောတူလိုက်ပါတယ်။သဘာဝကဗေးဆိုးတွေရဲ့ဒဏ်ကိုကင်တွယ်ဖြေရှင်းဖို့နဲ့လူမှုရေးရာပြန်လည်ထူထောင်ရေးတွေအခြေခံဝန်ဆောင်မှုလိုအပ်ချက်တွေကိုသုံးစွဲဖို့ဖြစ်ပါတယ်။ရိုဟင်ညာဒုက္ခသည်တွေအတွက်ကူညီထောက်ပံ့မှုစုစုပေါင်းဒေါ်လာတန်900လောက်ပေးမယ်လို့2018ဇွန်လမှာကမ္ဘာ့ဘဏ်ကကတိပြုခဲ့တဲ့ငွေတွေကအခုကတတိယထုတ်ပေးတာပါ။အစောပိုင်းကတော့ကျန်းမာရေးနဲ့ပညာရေးအတွက်ဒေါ်လာ85သန်းကမ္ဘာ့ဘဏ်ကပေးခဲ့ပါတယ်။အခုပေးရတဲ့အကူအညီတွေနဲ့အခြေခံအဆောက်အုံဆောက်လုပ်ပြင်ဆင်ရေးလူမှုအတိုင်းအဝိုင်းတွင်ခန္ဓာရေးစွမ်းအားမြင့်မားရေးကြားမခွဲခြားပြီးတော့ဖြစ်ပွားတဲ့အကျဉ်းဖက်မှုဒါစီရေးဒါရီအပြင်ဒုက္ခသည်စခန်းတွေအတွက်ရေပေးဝယ်မှုစနစ်တစ်ခုတည်ဆောက်ပြီးတော့မိုးရေခံယူသုံးဆွဲဖို့ပိုင်လိုင်းတွေတပ်ဆင်ပြီးရေပေးဝယ်ဖို့နဲ့မိလာနဲ့အညစ်အကြေးစွန့်စနစ်ကိုကောင်းမွန်အောင်လှုပ်ဆောင်မှုတွေလည်းပါဝင်ပါတယ်။ไซโคลนหมองไนดันคันยานายเนี่ยอสอองတွေလမ်းတွေတိဆောက်ဖို့လဲလောက်ကြမှာပါအခုရိုဟင်ဂျာဒုက္ခသည်တွေခုလုံနေတဲ့ Cox's Bazar ဒေသဟာရာသီဥတုတန်ခံရတဲ့နေရာဖြစ်ပြီးတော့အဲ့မှာဒုက္ခသည်တွေကအစမတန်ကြက်တောက်ပြီးတော့နေနေကြရတယ်လို့ကမ္ဘာ့ဘဏ်ကပြောကြားသွားပါတယ်ရှင်